NLD ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးထွက်ပြေးလွတ်မြောက်နေတဲ့တရားခံအောင်ဝင်းခိုင်ဖမ်းမိရေးအတွက်သူ့ကိုနောက်ဆုံးတွေ့ခဲ့တဲ့နေ့ပြီးတော့မှဖမ်းဝရန့်ထုတ်ဖို့အမိန့်ကိုရန်ကုန်တိုင်းတရားရုံးကတောက်ချနေကပယ်ချခဲ့ပါတယ်။ဒါကလည်းမြောက်ပိုင်းခရိုင်တရားရုံးကပယ်ချထားတာကိုတိုင်းတရားရုံးကိုဆက်တင်ဖို့တရားလိုရဲ့ရှေ့နေတွေကစူးစမ်းခဲ့တာဖြစ်ပြီးအခုတိုင်းတရားရုံးကလည်းထပ်မံပယ်ချလိုက်တာဖြစ်ပါတယ်။တရားခံပြေးအောင်ဝင်းခိုင်ဟာရန်ကုန်လေစိတ်မှဥကိုနီကိုလှုပ်ကြံတက်ဖြတ်ပြီးတဲ့နောက်ရန်ကုန်ကနေထွက်ခွာသွားပြီးနေပြည်တော်ပရာစေဦးရင်နီတဝိုက်မှာပျောက်သွားခဲ့တယ်လို့ရဲတပ်ဖွဲ့ကသူတို့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောထားတာဖြစ်ပါတယ်။ဒါကြောင့်လည်းဒီပတ်ဝန်းကျင်မှာသူ့ကိုရှာဖွေဖမ်းဆီးနိုင်ဖို့အတွက်ဖမ်းဝရန့်ထပ်မံထုတ်ပေးဖို့အမှုပြင်ဆင်ချက်တရက်နဲ့အတူရှောက်ထားခဲ့တာဖြစ်တယ်လို့ဥက္ကဋ္ဌရဲ့အကြံဆောင်ရှေ့နေတွေကပြောပါတယ်။တကယ်တော့တရားခံပြေးအောင်ဝင်းခိုင်ကိုပြည်တွင်းမှာသာမကပြည်ပမှာပါဖမ်းဆီးနိုင်ဖို့အတွက်ပြည်ပဆိုင်ရာရဲတပ်ဖွဲ့ Interpol နဲ့ချိတ်ဆက်ပြီးအနီရောင်ကြီးညာချက်အဆင့်ထုတ်ပြန်ထားတာမို့အခုနေပြည်တော်မှာဖမ်းဝရန့်ထပ်မံထုတ်ဖို့အတွက်တိုင်းတရားရုံးကပယ်ချလိုက်တာဟာစင်စားစရာဖြစ်နေတယ်လို့တရားလွှတ်တော်ရှေ့နေဦးအောင်သိန်းကသုံးသပ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုထိခိုက်မှုရှိတယ်လို့သူမြင်ကြောင်းပြောပါတယ်
။စင်ကာပူရောမှဆန်းပြီးတော့ကြောင်းကြားထားတယ်ဆိုရအဖြစ်မျိုးတရားရုံးပိုင်းဆိုင်ရာပုဂ္ဂိုလ်ကပြောနေတယ်ဆိုရင်အမှန်တကယ်ရုံးပြန်တော့အဲအဝန်ထုတ်ပြန်တာပေါ့။နောက်တကယ်လည်းထုတ်ပြန်တဲ့ကိစ္စအဲ့ဒါကိုအဝန်ထုတ်ဖို့အတွက်လက်တွန့်နေတယ်ဆိုရင်တော့ဒေသတော်မရှိဘူး။အခုဆိုတော့ဒီလူတွေပုံနဲ့သူ့ရဲ့ရှင်မြေပုံနဲ့လက္ခဏာကိုဗမာပြည်လုံးရေစကားနဲ့ပြည့်ရဆိုပြီးသူ့ရဲ့ညမှာသူ့ကိုဖမ်းပြီးတော့ဆက်ဆံရကိုပို့နိုင်မှာပေါ့နော်အဲ့ဒီလိုမဟုတ်ဘဲနဲ့ဖမ်းဝရန်ကိုမထုတ်ပြမလို့ဘူးလို့သတ်မှတ်တာအဲကျွန်တော်ချင်းတနည်းအားဖြင့်တရားစီရင်ဖို့ဟိုထိခိုက်တဲ့အတိုင်းကြောင့်ကျွန်တော်အဲ့လိုမြင်တယ
်နောက်ထပ်တရားလွှတ်တော်ရှင်းနေတူဖြစ်တဲ့ဥရောပတ်ဆန်အောင်ကလည်းတရားခံပြေးအောင်ဝင်းခိုင်ကိုနေပြီးတော့မှဖမ်းဝရန်ထပ်မံထုတ်ဖို့တိုင်းတရားရုံးကပယ်ချလိုက်တာဟာဥပဒေနဲ့ညီညွတ်တယ်လို့အတိအကျပြောလို့မရကြောင်းပြောပါတယ်
။ဥပဒေနဲ့ညီညွတ်တယ်လို့အတိအကျဆိုလို့မရဘူးဗျ။ဥပဒေစရာကလူဝတ်ချက်ကိုချပြီးပြရမယ်။ဟုတ်လား။အခုကလူဝတ်ချက်နဲ့မတိုက်ညီတဲ့အတွက်ညီညွတ်တယ်လို့မဆိုနိုင်ဘူး။ဟောလို့ဆိုတာကတရားခံရဲ့လက်ခံလိုက်နေတယ်မပြောဘူး။တူတူရှိနိုင်တဲ့ရည်ရွယ်ချက်မှာပါထုတ်ဖို့လိုအပ်တယ်ပေါ့။အဲ့တော့ဒီလောက်ကလည်းထူးခြားကြည့်ပြန်မှုဖြစ်နေတော့ကျတော့ဒီဦးမြင့်နားမှာပျောက်သွားတယ်ဆိုတော့ဒီနေ့ဝင်ကြီးရဲ့ဗလဲတာရှင်းလင်းပွဲစက်ပြာအချောင်းသားအရာဆိုရင်မြေပြည်တော်ဘက်မှာထုတ်ရင်မှန်တယ်ဒီနေ့မှာထုတ်တော့သူဒီနေ့မှာလာတဲ့အရှင်မြင့်ကြီးကမဟုတ်တော့အာဒီယံဖြစ်မယ်ကြကြမလို့ပြည်ကောင်ဆိုပြီးရှောင်းနေလားဆက်ကဒါနဲ့တိုင်းရောကအမျိုးမတူတဲ့အကြာကြတော့ထုတ်မတူဘူးညွန့်တယ်လိုက်တယ်မြေပြည်တော်ပြည်တော်ကတရားထုတ်တော်ချက်ကိုဆက်ပြီးတော့တက်သွားလိမ့်မယ်လို့ယုံကြည်တဲ့အတွက်ကျွန်တော်အခုဆင်လာတော့ဒါလည်းပြောချင်ပါသေးတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလက်ဖြစ်ရှင့်နေကွန်ရက်ရဲ့ဦးဆောင်သူတူဦးလည်းဖြစ်တဲ့တရားလွှတ်တော်ရှင့်နေဦးကိုနီဟာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေပြန်လာရန်ကုန်လေစိတ်မှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပါတယ်။လှုပ်ကြံတက်ဖြတ်ခဲ့သူကြည်လင်းအပါဝင်အဝင်းစော်အဝင်းထွန်းဇေယျဖြိုးတို့လေးဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာအမှုကိုစစ်ဆေးနေပါတယ်။ဒီလှုပ်ကြံမှုကျူးလွန်သူတွေကိုမလ18ရက်နေ့ကစတင်ရုပ်ထုတ်ခဲ့တာအခုဆိုရင်2လကျော်ကြာပြီမဲ့အမှုနဲ့ပတ်သက်လို့တစုံတရာထူးခြားမှုမရှိသေးသလိုဆက်လက်စစ်ဆေးဖော်ထုတ်နေရတွေကလည်းအားရစရာမရှိဘူးလို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကသူ့ရဲ့အမြင်ကိုပြောပါတယ်
။ကျွန်တော်အဲ့ဒီအမြင်ကိုတော့ဟိုသိမ့်ကြိုက်ကြီးရ။ဒါကထုတ်ပြရတဲ့ပတ်သက်လို့ဟိုစစ်ဆေးပြကြမှုကြီးအနေနဲ့အားနည်းတယ်လို့ထင်တယ်လေအမြင်ပါလေ။နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီနှင်းနဲ့တပည့်တွေကိုနေရာတကာမှာလည်းပဲဖြစ်တယ်ဗျ။မြေပေါ်မှာဖြစ်တယ်ပေါ့ဗျာ။အားမမိနိုင်ဘူးဆိုရင်ဒီဖြစ်ခွင့်လည်းရှိပါတယ်။အဲ့တော့မြေပေါ်မှာစစ်ဆေးမှုကိုဒါကိုယာယီပြည်သူတွေတည်တည်ဖြစ်ပြီးတော့ပိတ်ချယာယီပိတ်ချလိုက်ဆိုတော့ဗျာမျိုးပိတ်ချတော့ဘယ်လိုတော့မကြဘူးဗျာတနက်နဲ့လက်လူလက်ကျက်မိတဲ့ကောင်ပေးတန်းကြပြီတနက်ကောင်ကြီးက10နှစ်လောက်ကြာကြပြီနောက်ဒီပြေးအချက်ရုံးကြီးကရှော့ပေးနေနောက်ဆုံးဟဲ့လားလူမျိုးချွနာကိုနေဒရုံးလုံးနဲ့ဥမာသွားမယ်လို့ကျွန်တော်ကယူဆလို့တော့ကြည့်ကန့်ကွက်တယ
်တရားခံပြေးအောင်ဝင်ခိုင်ဟာ2014ခုနှစ်မှာဒုတိယဗိုလ်မှူးကြီးအဆင့်နဲ့တက်မတော်ကအငြင်းစားယူခဲ့သူဖြစ်ပါတယ်တရားလွှတ်တော်ရှေ့နေဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဦးဆောင်နေသူတဦးဖြစ်ပြီး NLD ပါတီရဲ့ဥပဒေရေးရာကိစ္စတွေကိုအင်တိုက်အားတိုက်ဦးဆောင်ကူညီနေသူတဦးဖြစ်ပါတယ်။အကြမ်းဖက်မှုနဲ့အရေးယူရမယ့်ဒီအမှုကိုလူသက်မှုနဲ့အရေးယူထားတာကအဓိကထောက်ပြစရာဖြစ်နေတယ်လို့မန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကပြောပါတယ်။သူတို့ရှေ့နေများကိုရင်အဖွဲ့အနေနဲ့လည်းအမှုမှန်ဆက်လက်ဖော်ထုတ်နိုင်ဖို့အတွက်ဝိုင်းဝန်းပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်။
ညမနဲ့ရတပ်ဖွဲ့နဲ့ပြည်ထောင်ဝန်ကြီးဌာနလုပ်တဲ့တရင်းစာရှင်းလင်းပွဲကြီးကလူငယ်တဘာဝလုပ်ပါတယ်လို့ပြောတော့ဖယခိုးမျိုးချစ်ဆိုတာကိုလူငယ်လို့ပြောပြီးတော့အမှုကိုကျွန်တော်တိတ်ငယ်တော့ပော့တာသေးတယ်တော့လုပ်တယ်လို့ကျွန်တော်ယူဆတယ်ဗျာပါတဲ့တရားခံ၃ယောက်ကတမတော်မှာပြန်နှံဝင်ရရှိကြီးတွေဖြစ်တာဝန်ထမ်းဆောင်နေသူတွေဖြစ်တယ်ဒီလိုကကော်မတီတွေအများကြီးပိုင်ထားတယ်တုံးတဲ့ငွေကထောင်ကနန်းဖြစ်တယ် နော်အချိန်တနည်းကျော်ကြံစည်ထားတဲ့အတွက်ဒီမှုက organized crime နော်တကယ်ကိုစစ်တပ်ကစီစဉ်ထားတဲ့အုံဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကျွန်တော်မြင်တဲ့အတွက်ဒါဟာ2014ခုနှစ်အကြမ်းဖက်မှုတွေနဲ့အကြမ်းမကြကိုင်းနေပါတယ်အဲ့ဒါကိုတန်မှန်လူသားမှုတစ်ခုလို့စစ်ဆေးနေတဲ့အတွက်ကျွန်တော်တို့လုံးဝစိတ်ဆမှုအားရမှုမရှိပါဘူးเออကျွန်တော်တို့ကတော့မကြငင်ပြကျွန်တော်တို့ကစိတ်နေပြကော်မရှင်ပေါ့နော် IB နဲ့သဘောတူပြီးတော့ကျွန်တော်တို့က monitoring group ပေါ့နော်အဲ့ဒါကျွန်တော်တို့ဖွဲ့ပြီးပြီးဖွဲ့ပြီးတဲ့အတွက်ဒါမဲ့ရုံးချင်းကစသူတို့ IB ကနေပြီးသူတို့ထွက်မယ်နိုင်ငံဥပဒေပညာရှင်ကခွင့်တောင်းပြီးတော့ကျွန်တော်တို့ဒီတရားခွင့်ကိုထိလာပါတော့မယ်နောက်ကျွန်တော်တို့ကလည်းပဲညောင်နေတော့သူစိတ်နေများအတင်းနဲ့ဒါမဲ့စိတ်နေများကိုရက်ကကိုနေနဲ့ဥနေဝင်းအတွက်မိသားစုနဲ့တိုင်ပြီးတော့ကျွန်တော်တို့ပါဝါထတင်မယ်ကျွန်တော်တို့ဒီမှုမှာပါမယ်ကျွန်တော်တို့ကြီးညာချက်ထပ်ထွက်ဖို့ရှိတယ် IVA နဲ့ ICJ နဲ့ကျွန်တော်တို့ဘက်ကထင်ရှားချက်ရဲ့နောက်ထပ်စာရေးတောက်စာရေးပြီးတော့ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အပါအဝင်ဆိုရတော်တော်တို့ကြီးပေးနေတာကျွန်တော်စီစဉ်ပြီးပြီကျွန်တော်တို့ဆက်တုံနေတယ
်အချင်းပြချစားမှုတွေအဂတိလိုက်စားမှုတွေနဲ့ပျက်စီးယိုယွင်းနေတဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးမှာဥပဒေအထက်ကကြီးစိုးနေတဲ့အဖွဲ့တွေလည်းရှိရဲဆိုပြီးတော့တုံ့တက်နေကြပါတယ်ဒါရီအလုံးကိုပြင်နိုင်ဖို့နဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ကအဓိကဖြစ်တယ်လို့ရှစ်နေဦးကြည်မြင့်ကပြောပါတယ်
ကျွန်တော်တို့က2008ခုနှစ်ကဥပဒေရေးရအာဏာရှင်တွေကလို့ဒီလေကြီးလို့ကာကွယ်ရေးလို့ပေါ့နော်အဲ့လားကြီးကကျွန်တော်တို့ကအားနေခဲ့တယ်နောက်တရားစီရင်ချုပ်တွေခန့်နေနေရမှာလည်းပဲတရားစီရင်ချုပ်တွေကိုနောက်ပြက်လာတဲ့အခြေအားတွေဖြစ်လို့ရတယ်အရင်စစ်တို့ဟောင်းနေပေါ့နော်စစ်တို့ဟောင်းနေရတဲ့ကားမှုတွေမှာရှိလို့နေတယ်တရားရကျွန်တော်တို့ပြည်သူ့ဆိုတာလာပြီးနောက်ကြည့်ခြင်းကဘာမှလုပ်လို့မရအောင်အဲ့တော့ဒီ2008ခုနှစ်ဥပဒေအောက်မှာတရားစီရင်ချုပ်ကိုလုံးဝမပြတ်ပါဘူး
မြန်မာနိုင်ငံမှာအခုချိန်ထိတရားခံမဖော်နိုင်သေးတဲ့လူသိရှင်ကြားမှုတွေအများကြီးရှိနေပါတယ်။အဲ့ဒီထက်ကတချို့ဆိုရင်တော့သတင်းတောက်ကိုပါကြီးအသက်ခံရတဲ့ကိစ္စလက်ပရောင်းတောင်ကဒေါခင်ဝင်းတနတ်ထီမှန်တေဆုံးတဲ့ပြဿနာအပြင်ကချင်ကျောင်းဆရာမလေးနှစ်ဦးအသက်ခံရတာနေပြည်တော်မှာ11 Media ရဲ့မုံရအခြေစိုက်သတင်းတောက်ကိုစိုးမိုးထွန်းအသက်ခံရတာနဲ့အတူမင်္ဂလာတောင်ကလေးလောင်းပြိုင်လူသတ်မှုတွေဟာပြည်သူလူထုရဲ့လုံခြုံမှုဘဝတွေကိုချိတ်ချောက်ထိတ်လန့်စေတဲ့ဖြစ်ရပ်တွေဖြစ်တယ်လို့အခုချိန်ထိလည်းဒီအမှုတွေနဲ့ပတ်သက်လို့တရားခံတွေကိုဖော်ထုတ်အရေးယူနိုင်တာမရှိသေးပါဘူး။အခုလည်းတရားလွှတ်တော်ရှေ့နေဥက္ကဋ္ဌလှုပ်ကြံခံရမှုကိုလက်ရှိဖမ်းမိထားတဲ့တရားခံလောင်းတွေပဲအဆုံးသတ်လိုက်ဖို့များနေပြီဆိုပြီးတော့မြင်နေကြပါတယ်။အထူးသဖြင့်တော့တနေ့တမျိုးမျိုးရအောင်တစ်ခုပြီးတစ်ခုဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေပေါင်းစုံကြမှာရှေ့နေဥက္ကဋ္ဌလှုပ်ကြံတက်ဖြတ်ခံရတဲ့အမှုကိုအထူးကနောက်ွယ်စစ်ခိုင်းသူတွေကိုဖော်ထုတ်ဖို့အလံဝေးနေတယ်ဆိုပေမဲ့ဒီလူသတ်မှုကိုဘယ်လိုပုံစံနဲ့ဆက်ပြီးတော့အရေးယူမယ်ဘလောက်ထိဆက်ပြီးတော့ဖော်ထုတ်နိုင်မလဲဆိုတာကိုပြည်တွင်းပြည်ပကစိတ်ဝင်တစားစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။အထူးသဖြင့်တော့ဒါဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုနဲ့တရားရေးမှန်တိုင်းခိုင်မာမှုရှိမရှိဆိုတာကိုအဓိကပြမယ်မိမောင်းတစ်ခုဖြစ်နေတယ်လို့လည်းသုံးသပ်နေကြပါတယ်ရှင်။